စကိုင်းတိုင်းဒေသကြီးမုံရွာခရိုင်ဆလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ဒေသမှာကျင်းညီစီမံကိန်းအကောင့်ထဲပေါ်ဆောင်ရေးအတွက်ဆက်လက်လှုပ်ဆောင်နိုင်ဖို့မြေယာရော်ကြီးတွေကိုတတိယအကြိမ်ထုတ်ပေးနေတယ်လို့လက်ဗရောင်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာအကောင့်ထဲပေါ်ဆောင်ရေးကော်မတီအတွင်းရမှုကပြောပါတယ်မြေယာရော်ကြီးတွေကိုအရင်ကထက်အနည်းငယ်တိုးမြင့်ထုတ်ပေးနေပေမဲ့လည်းတချို့ရွာသားတွေကတော့စီမံကိန်းလုံးဝရပ်ဆိုင်းရေးကိုလိုလားနေတာကြောင့်ရော်ကြီးတွေသွားမထုတ်သေးတဲ့သူတွေလည်းရှိတယ်လို့လက်ဗရောင်းတောင်အရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ
။လက်ဗရောင်းတောင်ကျင်းနေစီမံကိန်းကောင်တဲ့ပေါ်တဲ့နေရာမှာရှိတဲ့ရွာတွေကိုမြေယာရော်ကြီးတွေထုတ်ပေးခဲ့တာအခုဒီချိန်ဟာဆိုရင်တတိယကျင်းဖြစ်ပြီးတော့ဒေသခံတောင်သူတွေအတွက်မြေယာရော်ကြီးငွေတွေလည်းအကောင့်ထဲပေါ်ရေးကော်မတီကတိုးမြင့်ပေးနေတယ်လို့အဲ့ဒီကော်မတီရဲ့အတွင်းမှုဦးတင်မြင့်က VOA ကိုပြောပါတယ်။
ဒေသခံလူထုကနေပြီးတော့တိုးပေးဖို့ပြောတဲ့တကြောင်အခုထပ်ပြီးတော့အဲ့ဒါတိုးပေးတာခင်အဲ့ဒါ 4.6 ဘီလီယံထပ်တိုးပေးတယ်အဲ့ဒါတော့ထပ်ပြီးတော့မှအဲ့ဒါဟိုနော်လက်ဗရောင်းတောင်ကအဲ့ဒီကတင်းဆဲမှုကြောင့်နစ်နာတဲ့လက်သမားတွေထပ်တိုးပေးတာဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်တို့အစင်းကစားတွေမှာပါပြီးဖြစ်ပါတယ
်အခုတိုးပေးလိုက်တဲ့မြေယာရော်ဈေးတွေတဲကလဲမြေတေကကို12သိန်းရာမြေဥပိုင်ပေါက်ဈေးတေကကို78သိန်းရာမြေဥပိုင်မပေါက်တဲ့တေကကို73သိန်းနှုန်းနဲ့မြေယာရော်ဈေးထောက်ပံ့ဈေးတွေပေးရနေတာဖြစ်တယ်လို့လည်းလက်ဗရောင်းတောင်စုံစမ်းကော်မရှင်ရဲ့အစီရင်ခံစာပေါ်မှာအကောင့်ထဲပေါ်ဆောင်ရေးကော်မတီကပြောပါတယ်လေမြင်တဲ့ရာမြေတွေရော်ကြီးတွေအပြင်ကော်မတီအနေနဲ့ဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ရွာဟောင်းကစွန့်ခွာလာတဲ့ရွာသစ်ပြောင်းရွှေ့ပြည်သူတွေအတွက်အဆင်ပြေရေးအတွက်လမ်းဖောက်ပေးတာကျောင်းဆောက်ပေးတာတွေကိုလည်းတောက်လျှောက်လုပ်နေတယ်လို့ဦးတင်မြင့်ကပြောပါတယ
်ဒေသဖွံ့ဖြိုးရေးပညာရေးကျန်းမာရေးလမ်းမဆက်သွေးကျွန်တော်ရွာဒီကွန်ဆင်းလုပ်ပေးတယ်တောက်တုံးရရှိရဆက်ပညာရေးပညာရေးဆိုရင်ဘူဂျိုကျောင်းတွေထိဖွံ့ပေးတယ်ဘူဂရန်ကျောင်းတွေပြင်ပေးတယ်နောက်တစ်ခါဆေးရုံဆေးကန်လုပ်ပေးတယ်နောက်စာကြည့်တဲ့လုပ်ပေးတယ်စသဖြင့်လုပ်ပေးတဲ့အပြင်အဲ့မှာပြောင်းရွှေ့တဲ့တွေအတွက်ကျောင်းရှိစိတ်တွေပေးတယ်နောက်တစ်ခါအိမ်တွေပြန်ဆောက်ပေးတယ်ဝမ်မေကန်တော့ဆယ်တဲ့ဇီရိုရွာသစ်တွေကိုအပြင်ရွာသစ်တွေမှာလည်းလမ်းတွေဖောက်ပေးတယ်နောက်ဖုန်ကြီးကျောင်းနောက်ကျွန်တော်တို့ဗတ်တတိန်ကရန်စာဖြင့်တိန်ဒါရီဆာကုန်လုပ်ပေးတယ
်တစ်ဖက်မှာတော့လက်ဗရောင်းတောင်ဒေသခံပြည်သူတချို့ဟာစီမံကိန်းလုံးဝရပ်ဆဲပေးရေးအတွက်ကန့်ကွက်ဆန္ဒပြမှုတွေကိုလည်းတောက်လျှောက်လုပ်နေပြီးတော့စီမံကိန်းကောင်တဲ့ဖော်ရေးကော်မတီကပေးတဲ့မြေယာရော်ကြီးတွေကိုမယူဘဲစီမံကိန်းကောင်တဲ့ဖော်မဲ့ရွာဟောင်းတွေမှာပဲဆက်နေနေတယ်လို့လည်းလက်ဗရောင်းရဲ့တကြလို့ရှာသူတူဖြစ်တဲ့ကိုဘာထူးက VOA ကိုပြောပါတယ်
အဲ့တော့တိုးပေးတာနဲ့ပတ်သက်ပြီးတော့ဒီတချို့ဒေသခံကြည်သူတွေကအရင်ပေါ့နော်နေရာရောကြီး70သိန်းဒေါ်လာကြီးလာပြီးတော့ပြည့်တဲ့70သိန်းဒေါ်လာကြီးလာပြီးတော့နောက်ပိုင်းမှာပြည့်တဲ့70သိန်းကိုထုတ်ပြီးသားလူတွေကတော့အခုထုတ်ပြီးတဲ့ပတ်စံအောင်လည်းသွားပြီးတော့ထုတ်ကြတယ်ခင်ဗျာငွေကလေးကနေတော့ပတ်စံတကြားမှတစ်ချက်မှမထုတ်ခဲနဲ့ဆက်လက်ပြီးတော့စန့်ကျင်နေတဲ့လူတွေကတော့အခုချိန်ကြီးတစ်ချက်မှမထုတ်ခဲနဲ့ဆက်လက်ပြီးတော့စန့်ကျင်နေတော့ပါခင်ဗျာ
လက်ဗရောင်းတော့ဒေသအတွင်းမှာရှိတဲ့ဝက်မေးမိုးချိုးပြင်70တုံတော့ကြောင်0အလေရွာစတဲ့ရွာဟောင်းတွေကဒေသခံတွေကတချို့ကတော့နေရာရော်ကြီးတွေလုံးဝသွားမထုတ်ပဲသူတို့ရဲ့ရွာဟောင်းတွေမှာဆက်နေနေစေဖြစ်တယ်လို့လည်းကိုပါထုကပြောပါတယ်။နေရာရော်ကြီးတွေယူပြီးတော့အချို့ရွာသစ်တွေကိုပြောင်းရွှေ့သွားတဲ့အတွက်ရွာကြီးတွေမယူဘဲရွာဟောင်းတွေမှာဆက်နေနေတဲ့လူတွေအတွက်တော့နောက်ပိုင်းမှာစိုးရိမ်စရာအခြေအနေရှိပြီးတော့အာဏာပိုင်တွေဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အနေအထားဖြစ်တယ်လို့ကိုပါထုကပြောပါတယ်။
ကျွန်တော်တို့အခုနိုင်ငံရေးအခြေအနေပြန်ကြည့်နေဆိုကွာဒီမှာတမီးလေးရွာကိုလည်းလေဒါန်တိုင်းနဲ့ဝင်ပြီးတော့ဖြတ်စည်းလိုက်တယ်လို့တောင်းကုန်ဆက်မှုဆောင်ဆက်မှလည်းအခု12လပိုင်းနဲ့2လပိုင်း7ရက်နေ့နောက်ဆုံးထားပြီးတော့ရွှေပြည်ကမရှိရင်ပုံစံနဲ့ထိုးမယ်ပါညာဆိုတော့လေသကောင်းတော်ဒေသပြည်သူလူထုတွေအတွက်လည်းစိုးရိမ်စိတ်ကြီးဖြစ်လာနိုင်ပါတယ်။ဒါသကောင်းတော်ဒေသပြည်သူလူထုတွေကလည်းနေနေကြမယ်စိုးရိမ်စိတ်ကြီးနဲ့ကျင်းဆောင်အကြက်ကျင်းဆောင်ပြီးတော့နေနေရတဲ့အနေအထားမျိုးတွေဖြစ်တယ်ပေါ့
။လက်ဗရောင်းတော်ဒေသမှာရှိတဲ့ဒေသခံတောင်သူတွေကိုမြန်မာရောက်ကြီးပေးတာဟာ2010တုန်းကပထမတစ်ကြိမ်2013မှာဒုတိယတစ်ကြိမ်နဲ့အခု2014ဖေဖော်ဝါရီလ3ရက်နေ့ကစပြီးတော့မြေကတစ်တုံညာခွန်ကိုတက်သမ35အေကာအတွက်တောင်သူပေါင်း369ကိုငွေကျပ်ခွန်တုံညာ26တက်သမ82သိန်းထုတ်ပေးပြီးဖြစ်တယ်လို့အကောင့်တွေဘွေးကော်မတီကဆွေးနွေးပိုင်သတင်းစာရေးမှာတရားဝင်ကြေညာထားပါတယ်ပထမကြိမ်မြေယာရော်ဂျီတွေနဲ့ဒုတိယကြိမ်မြေယာရော်ဂျီတွေကိုတော့လက်ဗရောင်းအောင်ကျင်းနီစီမံကိန်းကောင်တဲ့ဖို့ဆောင်နေတဲ့တရုတ်ဝန်ပေါင်းကော်မတီနဲ့မြန်မာ CYU ဥပိုင် Limited တို့ကရော်ဂျီထုတ်ပေးတာဖြစ်ပြီးတော့အခုတတိယကြိမ်မြေယာရော်ဂျီထုတ်ပေးတာကိုတော့မြန်မာ CYU ဥပိုင် Limited တူတဲ့ကပဲထုတ်ပေးနေတာဖြစ်တယ်လို့အကောင့်တွေဘွေးကော်မတီကအတည်ပြုပြောဆိုပါတယ်လက်ဗရောင်းတော့ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတော့စီမံကိန်းအလုံးစုံရပ်ဆဲဖို့မကြာခဏကန့်ကွက်ဆန္ဒထုတ်ဖော်မှုတွေကိုအဲ့ဒီဒေတာမှလုပ်လို့ရှိပြီးတော့လက်ရှိချိန်မှာတော့ဆန္ဒထုတ်ဖော်မှုတွေကိုတော့ခိတ္တဆိုင်ခံထားတာတွေ့ရတယ်လို့လည်းဒေတာကန်တွေကဆိုပါတယ်ခင်ဗျာ